ပရတင်ဝန်ကြီးချုပ်ထရီဇာမေနဲ့ပရတင်နိုင်ငံရောက်တော်အောင်ဆန်းစုကြည်တို့ဒီကနေ့အင်္ဂါနေ့မနက်ပိုင်းဝန်ကြီးချုပ်ယုံအိမ်တော်မှာတွေ့ဆုံခဲ့ပါတယ်။အယတအစိုးရတည်လက်ထက်နိုင်ငံတည်ဆောက်ရေးလုပ်ငန်းတွေအမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီရေးလူ့အခွင့်အရေးနဲ့ပတ်သက်လို့နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအဓိကထားဆွေးနွေးနေပါတယ်။ဒီကနေ့မှာပဲတော်အောင်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာမှာလည်းဖြစ်ပါတယ်။တော်အောင်ဆန်းစုကြည်ရဲ့ပရတင်နိုင်ငံခီးစဉ်နောက်ဆုံးရသတင်းကိုမဆုမုံကဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ13ရက်နေ့အင်္ဂါနေ့မှာအမတ်30ဒေါင်းနေလန်ကဝန်ကြီးချုပ်ယုံအိမ်တော်မှာဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါင်းဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်အယတအစိုးရအသည့်ဖော်ဆောင်နေတဲ့နိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်တွေအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီရေးလူ့ခွင့်ရေးလေးစားလိုက်နာရေးတွေနဲ့ပတ်သက်လို့နိုင်ငံသားပူးပေါင်းဆောင်ရွက်နိုင်မယ့်အရေးတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေနဲ့တွေ့ဆုံတဲ့အချိန်မှာဒေါန်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်အခုလိုမျိုးတွေ့ဆုံရတာကိုဝမ်းမြောက်ကြောင်းနဲ့အရင်တစ်ခေါက်ကလာတော့ကနဲ့မတူတမူကွဲပြားနေတာကိုတွေ့ရကြောင်းရာသီဥတုကြောင့်လည်းဖြစ်နိုင်တယ်လို့သူကပြောပါတယ်။နောက်နိုင်ငံရေးအကူပြောင်းကာလမှာအလုပ်တွေများနေတဲ့ဂျာကသူ့ကိုအခုလိုတွေ့ဆုံတဲ့အတွက်ဝမ်းသာကြောင်းဒေါန်ဆန်းစုကြည်ကပြောဆိုသွားတာပါ။ဒေါန်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်ဟာနှစ်နိုင်ငံပူးပေါင်းဆက်ဆံရေးတိုးမြင့်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနိုင်ခဲ့တယ်လို့မြန်မာနိုင်ငံမှာဗြိတိန်နိုင်ငံဘက်ကစီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့မှလှုပ်လာနိုင်မယ့်အခွင့်အလမ်းတွေစိုက်ပျိုးရေးကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်နိုင်ရေးတွေအတွက်အဓိကဆွေးနွေးနိုင်ခဲ့တာမို့အောင်မြင်တဲ့ခီးစဉ်တစ်ခုအဖြစ်နိုင်ငံရေးလေ့လာတဲ့သူတွေဘက်ကသုံးသပ်မှုတွေရှိပါတယ်ဒေါန်ဆန်းစုကြည်ဟာဗြိတိန်နိုင်ငံခီးစဉ်အဆုံးမသတ်ခင်အမေရိကန်ပြည်ထောင်စုကိုမထွက်ခွာခင်လေးမှာပဲဗြိတိန်နိုင်ငံရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတချို့နဲ့သူမတဲခိုတဲ့ဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။တွားရောက်တွေ့ဆုံခဲ့တဲ့ဒေါက်တာဝင်းနိုင်ကဒေါန်ဆန်းစုကြည်ဘက်ကနေမြန်မာဒီမိုကရေစီအပြောင်းလဲကာလမှာစိန်ခေါ်မှုတွေနဲ့အတူဆက်ပြီးတော့မှဆောင်ရွက်သွားရမယ့်အခြေအနေတွေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုခဲ့တယ်လို့အခုလိုပြောပြပါတယ်
။အဆင်းနေပြီတော့ကိစ္စကတော့ဒီကဒီမိုကရေစီရပြီချင်းနေတာကမှလမ်းပေါ်ရောက်တာပေါ့ပြာသိမှုပေါ့ဆက်ပြီးစီလုံးလုံးနဲ့ညီညွတ်နဲ့လှုပ်ဆုပ်တယ်ပေါ့ညီလို့လုပ်ကြပါပေါ့ဒီရေးကြည့်တယ်ပေါ့နော်ဘလူဂျနာရဖို့မင်းနဲ့ပေါ့
လန်နန်ခီးစင်နဲ့ပတ်သက်ပြီးတော့ဆရာဒီနိုင်ငံဆက်ဆက်ရေးပေါ့နော်အထူးသဖြင့်သူဝင်းကြီးချုပ်နဲ့လည်းတွေ့တယ်ဒီနိုင်ငံသားဝင်းကြီးနဲ့လည်းတွေ့တယ်လွှတ်တော်အကြီးအကဲတွေနဲ့လည်းတွေ့တယ်အစိုးရဘက်မှာကတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ခဲ့တော့ဒီခီးစင်နဲ့ပတ်သက်ပြီးဆရာဒီနိုင်ငံသားမှာပေါ့နော်ဘလောက်တိုင်းတာထီမှဒီကောင်းကျိုးရလဒ်တွေရနိုင်မယ်လို့မျှော်လင့်ချက်တွေရှိပါလေဆရာဆရာဘလူသုံးသပ်မိပါလေရှင
်ဒါတော့ကျွန်တော်နိုင်ငံရဲ့ဆောင်းဆောင်ပြောက်တာရယ်ရာသူကလည်းတကယ်ကိုအရေးကြီးတဲ့အဲလူလူရေးဆက်ပြီးတော့တကယ်ကိုသိခါယူရဖို့နော်ဒီအဲတော့ဒီအလုံးပေါ်တော့ကျွန်တော်တို့အမတန်ဟောပြတယ်အလုံးလုံးအောင်မြင်တာပေါ့အလုံးလုံးအောင်မြင်တာပေါ့နိုင်ငံကြီးကရေလို့ပြီးတော့ဒီလိုဆိုပြီးတော့အဲ့ဒါတကယ်ကိုရည်ရည်ထုတ်ပြီးတော့လေးကြီးစားတာဆက်ရတယ်ဆွေးနွေးကြတယ်တမိုင်းပြင်တော့တယ်
ဒါကတော့အခုလေးဒီမဲ့အမေရိကန်ပြည်ထောင်စုကိုထွက်ခွာသွားတော့မယ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရခဲ့တဲ့ဗြိတိန်နိုင်ငံအခြေစိုက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူဒေါက်တာဝင်းနိုင်ဖြစ်ပါတယ်ဒေါန်ဆန်းစုကြည်ဟာဒီကနေ့အင်္ဂါနေ့နှောင်းပိုင်းမှာပဲဗြိတိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိလာမှာဖြစ်ပါတယ်စက်တင်ဘာလ14ရက်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံဖို့ရှိပါတယ်ဒါ့အပြင်ဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့အပြင်တခြားအစိုးရအရာရှိထိပ်တန်းလွှတ်တော်အမတ်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့စက်တင်ဘာလ15ရက်နေ့မှာတော့ US Chamber of Commerce US ASEAN Business Council တို့ကပူးတွဲပြီးတော့အမေရိကန်ကစီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီကြီးကဲတွေနဲ့တွေ့ဆုံတဲ့အခမ်းအနားစီစဉ်ထားပါတယ်အဲ့ဒီနောက်မှာတော့ဒေါန်ဆန်းစုကြည်ဟာ52ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ဝါရှင်တန်ဒီစီမြို့တော်ကနေနယူးယောက်မြို့ကိုခီးစက်မှာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ဟာနယူးယောက်မြို့မှာရှိတဲ့ Asia Society Policy Institute မှာစက်တင်ဘာလ22ရက်နေ့မှာမြန်မာဖွံ့ဖြိုးရေးနဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမိကွန်းပြောကြားဖို့ရှိပါတယ်